တရားမဝင်နေထိုင်နေကြတဲ့မိဘတွေကနေအမေရိကန်မှာမွေးလို့အမေရိကန်နိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးပဲဖြစ်တဲ့တမရအရဲ့အမိန့်ကိုတတိယမြောက်ဖက်ဒရယ်တရားသူကြီးကတနင်္လာနေ့မှာရက်ဆိုင်ထားလိုက်ပြန်ပါတယ်။ New Hampshire ပြည်နယ် KI Federal တရားသူကြီး Joseph N. Lamplant ကအခုလိုရက်ဆိုင်လိုက်တာဖြစ်ပါတယ်။အလားတူဆုံးဖြတ်ချက်နှစ်ရက်ကို Washington ပြည်နယ် Seattle မြို့တရားရုံးနဲ့ Maryland ပြည်နယ်တရားရုံးတွေကလည်းအရင်ဘက်ကဆုံးဖြတ်ခဲ့ကြပါတယ်။တမရထရမ်ရဲ့အမိန့်ကအမေရိကန်ဖွဲ့စည်းပုံရဲ့အကြီးအမားဆုံးတန်ဖိုးထားမှုတွေထဲကတစ်ခုကိုပယ်ဖျက်ဖို့ကြိုးစားတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားခွင့်ရင်းနဲ့လွတ်လပ်ခွင့်အဖွဲ့ ACLU ကတရားရုံးကိုရှောက်ထားတရားစွဲခဲ့တာဖြစ်ပါတယ်။နိုင်ငံသားမဟုတ်သူတွေရဲ့ကလေးတွေဟာအမေရိကန်ပြည်ထောင်စုရဲ့ဥပဒေစီရင်ပိုင်ခွင့်အတွင်းမှာမရှိတာကြောင့်နိုင်ငံသားဖြစ်ဖို့အခွင့်အရေးမရှိပါဘူးလို့ထရမ်အစိုးရကတော့ပြောပါတယ်။မွေးရတဲ့နိုင်ငံသားဖြစ်ခွင့်မှုကိုကျင့်သုံးတဲ့တိုင်းပြည်က30လောက်ရှိပြီးအမေရိကန်ကတနိုင်ငံဖြစ်ပါတယ်။ဘိုးရအခြေခံနဲ့နိုင်ငံသားပြည်တဲ့အများစုနိုင်ငံတွေကအမေရိကတိုက်မှာရှိကြပြီးကနေဒါ၊မက္ကဆီကိုတို့လည်းအဒီလိုခွေရေးပေးထားတဲ့တိုင်းပြည်တွေဖြစ်ကြပါတယ်။မိသားစုမျိုးဆက်လိုင်းနဲ့နိုင်ငံသားပေးကြတဲ့နိုင်ငံအများစုကဥရောပနဲ့မြန်မာပါဝင်အာရှနိုင်ငံတွေဖြစ်ကြပါတယ်။